အာဖဂန်နစ္စတန်နိုင်ငံသမ္မတရွေးကောက်ပွဲမှာအခုအချိန်ထိနောက်ဆုံးရတဲ့ရလဒ်တွေအရနိုင်ငံခြားရေးဝန်ကြီးဟောင်းအဗ်ဒူလာအဗ်ဒူလာအသာစီးရနေစေဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲအနိုင်ရသူဖြစ်ကြေညာနိုင်မဲ့မဲ90ရာခိုင်နှုန်းကျော်ရဖို့ကတော့အများကြီးလိုနေပါသေးတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကမဲတစ်ဝက်နီးပါးရေးတွက်ပြီးရလဒ်တွေအရအဗ်ဒူလာအနေနဲ့44ရာခိုင်နှုန်းမဲနဲ့ထိပ်ဆုံးကပြေးနေပြီးသူ့ရဲ့အဓိကပြိုင်ဘက်ဗန်ဒါရေးဝန်ကြီးဟောင်းအာရှစ်ဂန်နီကတော့33ရာခိုင်နှုန်းမဲနဲ့ဒုတိယလိုက်နေပါတယ်။ဧပြီလ5ရက်နေ့မှာကျင်းပခဲ့တဲ့ဒီသမ္မတရွေးကောက်ပွဲမှာမဲပေးသူစုစုပေါင်း9တန်းရဲ့ကျန်တဲ့မဲတွေကိုဆက်ပြီးရေးတွက်နေကြပြီးနောက်ဆုံးရလဒ်ကတော့မေလ14ရက်နေ့ကျမှကျင်းပနိုင်မှာဖြစ်ပါတယ်။လက်ရှိသမ္မတလောင်း10ဦးပြိုင်ဆိုင်ရာမှာ2ဦးကမဲ90ရာခိုင်နှုန်းကျော်အများစုမရရင်တော့ထိပ်ဆုံးရသူ2ဦးအနေနဲ့ဒုတိယအကြော့ဆက်ပြိုင်ကြမှာဖြစ်ပါတယ်။အနိုင်ရသူကိုအာဏာလွှဲပြောင်းပေးရမယ်လက်ရှိသမ္မတဟာမစ်ကာဇိုက်ကတော့တတိယအကြိမ်သမ္မတအဖြစ်ဆက်အရွေးမခံဖို့ဖွဲ့စည်းအုပ်ချုပ်ပုံဥပဒေကတားမြစ်ထားပါတယ်။သမ္မတကာဇိုက်အနေနဲ့2000ခုနှစ်မှာအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်တွေကအဲ့ဒီအချိန်ကတာလီဘန်အစိုးရကိုတိုက်ထုတ်ပေးခဲ့ပြီးကတည်းကအာဖဂန်နစ္စတန်မှာသမ္မတတာဝန်ယူလာခဲ့တာဖြစ်ပါတယ်။2009သမ္မတရွေးကောက်ပွဲတုန်းကသမ္မတကာဇိုက်နဲ့ရှင်ပြန်ရမှာရှုံးနိမ့်ခဲ့တဲ့လက်ရှိရှင်ပြိုင်သူအဗ်ဒူလာဟာဒီတစ်ခေါက်ရွေးကောက်ပွဲပထမအချော့မှာပဲ90ရာခိုင်နှုန်းကျော်နိုင်ဖို့နဲ့မျှော်လင့်ထားတယ်။တကယ်လို့မရခဲ့ရင်လည်းဒုတိယအချော့ဆက်ရှင်ပြိုင်ဖို့ရှိတယ်လို့ဆိုခဲ့ပါတယ်ခင်ဗျာ။